ိုင်းပြည်နယ်မြောက်ပိုင်းကဒုက္ခပဲပြဿနာကြောင့် NLD အစိုးရကိုနိုင်ငံခြားမှာဝေဖန်နေကြပြီးနဲ့ဂျပန်ကတော့ယုံကြည်တယ်လို့ပြောပြီးဒုက္ခပဲပြန်ခုံယူရေးအတွက်ဒေါ်လာ3သန်းမကြာမီကအလကားပေးလိုက်ပါလေ။ရခိုင်ပြည်နယ်အတွက်နောက်ထပ်ဒေါ်လာသန်း20ပေးဖို့လည်းစဉ်းစားနေတယ်လို့ဆိုပါတယ်ပြပြင်ပြောင်းလဲမှုတွေလုပ်တာကြောင့်နိုင်ငံများကူညီထောက်ပံ့မှုအများဆုံးရတဲ့နိုင်ငံစည်းရင်းမှာမြန်မာပါဝင်လာပါတယ်။ပြပထောက်ပံ့မှုမှာအလကားပေးတာမျိုးရှိတယ်လို့အစပိုင်းမှာဆက်ဆရာမလို့ပဲနောက်ပိုင်းကျမှအတိုးနည်းနည်းနဲ့ပြန်ဆက်ရတာမျိုးလည်းရှိပါတယ်။နိုင်ငံတကာနိုင်ငံကအခြားတနိုင်ငံကိုငွေချေးပစ္စည်းကရိယာနဲ့အသက်ပညာပေးတာကိုနိုင်ငံခြားသို့မဟုတ်ပြပထောက်ပံ့မှုလို့ခေါ်ပါတယ်။တတိဆိုရင်တော့အစိုးရတစ်ခုကအခြားအစိုးရတစ်ခုကိုထောက်ပံ့တာပါပဲထောက်ပံ့မှုလက်ခံတဲ့နိုင်ငံမှာလုပ်ကိုင်နေတာတွေကိုသဘောကျလို့ထောက်ပံ့တာရှိတယ်လို့ဩဇာပြောင်းခြင်းလို့ထောက်ပံ့တာလည်းရှိပါတယ်ဆင်းရဲလွန်းလို့လူသားချင်းစာနာထောက်ထားတဲ့အနေနဲ့လည်းကူညီထောက်ပံ့တာရှိပါတယ်ထောက်ပံ့မှုတွေများလာတာမို့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဒစ်ကိုမချာမီကဖွဲ့စည်းလိုက်ရပါတယ်
လွတ်လပ်ရေးရပြီးချိန်ကစာပြီးအခုချိန်ထိမြန်မာပြည်ကိုထောက်ပံ့ကူညီနေတဲ့နိုင်ငံဟာဂျပန်နိုင်ငံဖြစ်ပါတယ်။ဒုတိယကမ္ဘာစစ်မှာအင်္ဂလိပ်ကိုလိုနီမြန်မာပြည်ကိုဂျပန်ကကျူးကျော်တိုက်ခိုက်ခဲ့လို့ဆုံးရှုံးပျက်စီးရတာတွေကိုရောကြီးပေးတဲ့အနေနဲ့ဂျပန်ကထောက်ပံ့တာပါ။1955ကနေ1965ထိ10နှစ်တာကာလမှာဒေါ်လာတန်း250ထောက်ပံ့ခဲ့ပါတယ်။စီအစိုးရလူရက်ကိုမကြိုက်လို့အခြားနိုင်ငံနဲ့အခွင့်အရေးတွေကထောက်ပံ့မှုကိုရပ်လိုက်ပေမဲ့ဂျပန်ကတော့အနည်းချင်းဆက်လက်ထောက်ပံ့ခဲ့ပါတယ်။ရွေချက်ကဂျပန်ကုမ္ပဏီတွေအလုပ်ရဖို့ဖြစ်ပါတယ်။အဲ့ဒီအချိန်မှာတရုတ်ဝင်လာပါတယ်။ပထမဦးစွာ1997မှာဒေါ်လာ6သန်းဗမာစီအစိုးရကိုအလကားပေးပါတယ်။နောက်တော့အတိုးမရှိဘဲဒေါ်လာ6သန်းထုတ်ချေးပါတယ်။1998ခုနှစ်ကစပြီး10နှစ်အတွင်းဒီအစိုးရကမြန်မာအစိုးရကိုဒေါ်လာ24သန်းအလကားပေးပြီးတန်း480ကိုအတိုးနည်းနည်းနဲ့ချေးခဲ့ပါလေ
မြန်မာပြည်ကိုနိုင်ငံခြားကထောက်ပံ့တာနဲ့ပတ်သက်ပြီးနိုင်ငံခြားအဖွဲ့အစည်းတွေကအစည်းအဝေးခန်းစားအမျိုးမျိုးရေးသားထုတ်ဝေပါတယ်လွန်ခဲ့တဲ့ဖေဖော်ဝါရီလကအေရှားဖောင်ဒေးရှင်းသုတေသီတောမတ်ကရေးသားပြုစုတဲ့အစည်းအဝေးခန်းစားထွက်လာပါတယ်2016ဇွန်လက2019ဇွန်လအထိမြန်မာနိုင်ငံမှာကျေးဇူးမင်းများသိလာပြီးရေးသားထားတာပါပဲ Understanding Aid to Myanmar since 2011ဆိုတဲ့စာရင်းဖြစ်ပါတယ်ဦးသိန်းစိန်အစိုးရတက်လာခြင်းကစပြီးမြန်မာပြည်ကိုကူညီထောက်ပံ့မှုများလာပုံကိုရှင်းလင်းတင်ပြထားတာပဲဖြစ်ပါတယ်ထောက်ပံ့ကူညီနိုင်အောင်မြန်မာအစိုးရဆက်ရမယ့်အကျွေးတွေကိုအထက်အရောက်ပြည်လည်အောင်လုပ်ဖို့လည်းလိုပါတယ်
ဦးသိန်းစိန်အစိုးရတက်လာခြင်းမှာအပြည်ပြည်ဆိုင်ရာကိုပေးဆက်ရမယ့်ကျွေးမိကဒေါ်လာတန်ပေါင်း1000ကျော်ရှိနေပါတယ်ဒီကိစ္စကိုအရင်ရှင်းနိုင်မှနောက်ထပ်ချိန်ငါးနိုင်မှသို့မဟုတ်ထောက်ပံ့နိုင်မှဖြစ်ပါတယ်မြန်မာကျွေးပြဿနာမှာဂျပန်ကအဓိကနေရာကနေပါဝင်ပါတယ်ဒေါ်လာတန်9440ကိုဂျပန်ကပြန်မတောင်းဘဲလျှော့ပစ်လိုက်ပါတယ်နှိုးဝေးကလည်းဒေါ်လာတန်900ကျော်ကိုလျှော့ပစ်လိုက်ပါတယ်ဂျပန်နဲ့နော်ဝေးရဲ့ကောင်းမှုကြောင့်ပေးဆပ်ရမယ့်ကျွေးမီ90ရာခိုင်နှုန်းလောက်ပြေပြောက်သွားပါတယ်။ကြန့်ရှိနေတဲ့အကျွေးကိုတော့15နှစ်အတွင်းတစ်ပြေးပြေးပြန်ဆက်ဖို့စီစဉ်လိုက်ပါတယ်။ဦးသိန်းစိန်အစိုးရကိုဒေါ်လာတန်2200ဂျပန်ကထပ်ချေပြီးကမ္ဘာဘဏ်ကတန်520အာရှဖွံ့ဖြိုးရေးဘဏ် ADB ကတန်590ကျော်အတိုးနည်းနည်းနဲ့ထပ်ချေပြန်ပါတယ
်။နောက်တော့ဥရောပနဲ့အမေရိကန်ကလည်းထောက်ပံ့ချေငါလာကြတဲ့အတွက်2015ရောက်တော့အလူရှင်အဖွဲ့အစည်း40လောက်မြန်မာပြည်မှာအလုရှုပ်နေတာတွေ့နေပါလေ။ကူညီထောက်ပံ့မှုဒေါ်လာတန်ပေါင်း14000ယာယီတတ်မှတ်ထားတဲ့အနေနဲ့ဦးသိန်းစိန်အစိုးရလက်ထက်မှာဒေါ်လာတန်ပေါင်း10000ကျော်ကိုထောက်ပံ့ချေငါနိုင်ခဲ့ပါလေ။အင်္ဂလိပ်အစိုးရတက်လာတဲ့အခါမှာထောက်ပံ့ချေငါမှုတွေအရှင်းအဟုန်နဲ့တိုးပွားလာမယ်လို့မျှော်လင့်ကြပြီးမြင်တယ်လို့ဖြစ်မလာပဲဦးသိန်းစိန်အစိုးရပုံစံအတိုင်းဆက်သွားနေတာတွေ့ရပါလေ။နိုင်ငံအတွင်းဒေါ်လာတန်း8000ထောက်ပံ့မှု2016မှာဂျပန်ကသတိပြုပါတယ်ပြပကူညီထောက်ပံ့မှုကိုတိရောက်စွာအသုံးပြုနိုင်ဖို့မြန်မာအစိုးရဘက်ကရောအလူရှင်နိုင်ငံတွေကရောစီမံခန့်ခွဲမှုတွေပြုပြင်ပြောင်းလဲလာကြပါတယ်အစိုးရနဲ့အလူရှင်အဖွဲ့အစည်းပူးတွဲလုပ်ကိုင်နိုင်ရေးအတွက်လုံခြုံလုံခြုံတွေပြုပြင်လာပါတယ်ဒါကြောင့်မို့ NLD အစိုးရဟာဦးသိန်းစိန်အစိုးရနဲ့ ကွဲပြားချမ်းသာတဲ့နီလန်းကိုလိုက်မလားဆိုတာစောင့်ကြည့်ရမယ်လို့သောမတ်သားကပြောပါတယ်ခင်ဗျာ။